ဣသရိနိုင်ငံတယ်လီဗစ်မြို့မြန်မာတန်ရုံးမှာတာမကြီးဥမမောင်လင်းအပါဝင်ပထမအတွင်းဝန်ဒုတိယအတွင်းဝန်တန်ရာရှိ3ဦးသာရှိတဲ့အနေနဲ့ဒုတိယအတွင်းဝန်ဦးကောင်းထက်က CDM လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုတွေပါဝင်လာတာပါသူပါကြောင့်အခုလို CDM လောက်ရလဲဆိုတဲ့အကြောင်း VOA ကိုရှင်းပြပါပါတယ
်ဖြစ်လို့ကျွန်တော်ဒီ CDM movement မှာပါဝင်နေဆိုတော့ကျွန်တော်ဒီ violent တရနေ့အာဏာသိမ်းဖြစ်စဉ်မှာဒီရသည်နိုင်ငံတော်အတွက်ကျုံရှိစီယူတရားမျှတဦးလို့ယူဆတဲ့အတွက်ကြောင့်လည်း၎င်းပြီးတော့နောက်တစ်ခုကကျွန်တော်တို့ GDP ဒါတွေညံ့ဆောင်ဆန္ဒပြနေတဲ့အနေအထားကိုအပြတ်တချို့ခွင်းနဲ့အချင်းတွေကိုကျွန်တော်နည်းလက်တင်ခံနိုင်လို့အဲ့ဒါလေးကြောင့်ကျွန်တော်ဒီ CDM ဘုကမှာပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျ။ဟိုစင်ခုံမှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အရင်ထဲကလည်းကြိုပြီးတော့တွေးထားခဲ့ပါတယ်ပေါ့နော်။ဒီကြားထဲမှာလည်းကိုတွေးထားတာဖြစ်ပေါ်တဲ့ဟိုမညွန်လင့်တဲ့အနေအထားတွေတုံ့ပြန်မှုတွေကိုလည်းရှင်းဆိုင်ရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာအဲ့ဒီအတွက်ကိုကျွန်တော်တကူကြီးအတွက်တော့လကောင်းပါတော့အများနဲ့အဲ့ဒါပေါင်းပြီးတော့လကောင်းဒီဟာအတွက်ကိုလည်းကျွန်တော်ပြင်ဆင်သွားဖို့အစီအစဉ်ရှိပါလေခင်ဗျာ
အမေရိကန်ပြည်ထောင်စု Los Angeles မြို့မြန်မာကောင်စီဝန်ယုံကပထမအတွင်းဝန်ဖြစ်တဲ့ဦးအောင်ကျော်နိုင်ကလည်း February 5ရက်တောက်ကြနေကဆလို့ရုံးမတက်ပဲ CDM လုံးလိုက်ပြီဖြစ်ကြောင်းပြောပါတယ
် CDM လုံးရတာတော့ဟို CO2 စစ်အာဏာသိမ်းတာအများဆုံးကြာဆုံးမှုနဲ့ဒီအာဏာသိမ်းစစ်အုပ်စုရဲ့ဒီရန်တရားကိုရပ်တန့်သွားဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ကလုပ်မှာပါအဲ့တော့ရုံးကတော့မသွားတော့ဘူးပေါ့လေပြည်သူအာဏာပြည်သူဆိုတာလက်ထဲပေါ့နော်ပြန်ရောက်တဲ့အချိန်ကျွန်တော်တို့ကဒီဟာတော့ရမှာပေါ့လေကျွန်တော်တို့ယာတဲ့မှာလည်းဘယ်လိုဖြစ်လာမယ်ဆိုတော့လည်းအမှမျှော်မှန်းလို့တော့မရဘူးပေါ့လေအဲ့လိုတော့ရှိတာပေါ့ဟုတ
်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမကြီးဦးကျော်မိုးထွန်းကသူ့အနေနဲ့ NLD ရသားအစိုးရအတွက်သာတာဝန်ခံဆက်လက်လှုပ်ဆောင်သွားမယ်လို့ဖေဖော်ဝါရီ26ရက်နေ့ကုလသမဂ္ဂအထွေထွေညီလာခံမှာကြေညာလိုက်ပြီးနောက်ပိုင်းမြန်မာတန်တမန်ဝန်ထမ်းတွေတယောက်ပြီးတယောက် CDM လှုပ်ရှားမှုတွေပါဝင်လာကြတာတွေ့ရပါတယ်။နိုင်ငံရေးဝန်ကြီးဌာနမှာလှုပ်သက်16နှစ်ရှိခဲ့ပြီဖြစ်တဲ့မတ်မြတ်ဇော်ဇော်ခိုင်ဟာဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ရုံးကဝန်ထမ်းတူဦးဖြစ်ပါတယ်။သူဘာကြောင့် CDM လှုပ်ရှားမှုတွေပါဝင်လာရသလဲဆိုတာကိုပြောပြပါတယ်။
ဒီစေအနာဒေအိုစုအနေပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်အဲဒီအမေတော်ဆန်းစုကြည်နောက်သက်သမရာကြီးဦးဝင်းမြင့်ဒီလိုမျိုးခေါင်းဆောင်တွေအပြင်ဟိုဒီမိုကရေစီမီဒီယာရွေးကောက်တင်ရောက်ထားတဲ့ပြည်သူကိုယ်စားလှယ်တွေနောက်တော့လူလူခေါင်းဆောင်တွေအဲ့ဒီလိုလူပုဂ္ဂိုလ်တွေကိုဒီဥပဒေနဲ့ဖမ်းဆီးရဲအဲဒီတော်တော်ပြည်သူလူထုတွေရာဆိုလို့ရှိရင်မခံမြတ်နိုင်ဖြစ်ကြတယ်အကုန်လုံးကဒီလမ်းပေါ်ထွက်ပြီးတော့အကုန်လုံးကညီညီချင်းချင်းဆန္ဒပြကြတယ်ဒါဒီအကုန်လုံးကဆိုလို့ရှိရင်အကုန်လုံးကိုယ့်ရဲ့အသက်ကိုယ်တော်မငဲ့ပဲနဲ့အကုန်လုံးလမ်းပေါ်ထွက်ပြီးတော့ကိုယ့်ရဲ့ဆန္ဒကိုဖော်ထုတ်ကြတယ်။ကျွန်မတို့အကုန်လုံးကဆိုလို့ရှိရင်ဒီဖြစ်စဉ်ကြီးမှာမိသူတယောက်အနေနဲ့သက်သားတဲ့ခံစားရတယ်ပေါ့နော်။ကျွန်မဆိုလို့ရှိရင်ဒီတရက်နေ့တည်းကနေပြီးတော့ဒါတော်တော်လေးကိုစိတ်မကောင်းဖြစ်တယ်ကိုယ်လည်းလူဆုံးများဖြစ်တယ်ပေါ့နော်။ဒီဖြစ်ရက်တွေကအကုန်လုံးကလည်းကျွန်မတို့ဒီစီရီယံလှုပ်ဖို့အတွက်ကိုဒါတကယ်ကိုကြီးမားတဲ့တွန်းအားပါပဲ။ဒီဟာအထူးအချက်ပဲပေါ့နော်။ကျွန်မတို့ရဲ့လူထုခေါင်းဆောင်ပြန်လှုပ်ရမယ်။အဲကျွန်တော်တို့ရဲ့ဒီခေါင်းဆောင်တွေကနေပြီးတော့ဒီစနစ်တကျအုပ်ချုပ်တဲ့အစိုးရကိုပဲကျွန်တော်တို့ညှော်လင့်ပါတယ
်အလောင်းတူနိုင်ငံကြီးဝန်ကြီးဌာနမှာလှုပ်သက်23နှစ်ရှိပြီးလက်ရှိဘာလင်မြန်မာတန်ရုံးမှာတတိယအတွင်းဝန်တာဝန်ယူထားတဲ့ဒေါ်ချောကလျာနဲ့နောက်ထပ်တတိယအတွင်းဝန်တူဖြစ်တဲ့ဦးမျိုးထက်ဆန်းတို့ကလည်း CDM လှုပ်ရှားမှုတွေပါဝင်လာကြပြီဖြစ်ပါတယ်ဘာလင်မြို့မြန်မာတန်ရုံးမှာတန်အမတ်ကြီးဒေါ်ရင်မြင့်အပါဝင်တန်ရာရှိဝန်ထမ်းစုစုပေါင်း9ဦးရှိတဲ့နဲ့သုံးဦးကရုံးမတက်ပဲ CDM လုပ်နေကြတာဖြစ်ပါတယ်။ Washington DC မြန်မာတန်ရုံးကတန်အမှုတန်း5ဦး၊ Switzerland Geneva မြန်မာတန်ရုံးကတန်ဝန်တန်း3ဦးတို့ကလည်းမတ်လ4ရက်နေ့မှာ CDM လှုပ်ရှားမှုတွေပါဝင်လာကြတာဖြစ်ပါတယ်ခင်ဗျာ။